of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2018ခုနှစ်ဒီဇင်ဘာလ29ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်စနေညနေခင်းအတွက်အစီအစဉ်မှုကကျွန်မစုမမရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုကိုရင်နိုင်ရဲ့ယူချင်ရပြေးသွားမှာပါဣတိနိုင်ငံမှာဒီစစ်သွေးကြွလို့ယူဆသူအယောက်40လောက်ကိုလုံခြုံရေးကတုတ်တင်နိုင်ခဲ့တယ်လို့ဣတိအာနာပိုင်ကပြောပါတယ်။ထိုင်းနိုင်ငံတောင်ပိုင်းမှာဘုံတလုံးပေါက်ကွဲခဲ့တာကြောင့်လူ၄ဦးဒဏ်ရာရသွားပါတယ်။ဒီလိုထိတ်တန့်ရသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီကနေ့ဒီသောတာရှင်တွေအတွက်တင်ဆက်ပေးမယ်။စနေညနေခင်းရဲ့ထိတ်တန့်ရသတင်းလွှာတွေကတော့စစ်တပ်ကိုအတရေဖြတ်မှုနဲ့မြစ်ကြီးနားချင်းတောင်မှာထောင်ချခံထားရတဲ့ကချင်ငိမ့်ရရေးလှုပ်ရှားသူ၃ဦးရဲ့အမှုကိုကချင်ပြည်နယ်တရားလွှတ်တော်ကိုပြင်ဆင်ချက်တင်သွင်းထားပါတယ်သူတို့လွတ်မြောက်ဖို့မျှော်လင့်ချက်ရှိပါရဲ့လား
ကချင်ပြည်နယ်တရားလွှတ်တော်ကစစ်မှတ်ပြင်ဆင်ပြဖြတ်လို့ရတယ်အဲ့အာဏာတို့ကမှရှိတယ်အဲ့တော့သူတို့တရားစီရင်ရေးအာဏာနဲ့ဒီပေါင်းပေါင်း
ဒီသူတို့ရဲ့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ကချင်ရှင်းနေဦးမုံဆိုင်သူပြောပြပေးသွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်မြန်မာနိုင်ငံအပါအဝင်ကမ္ဘာနိုင်ငံတော်တော်များများကပဋိပက္ခတွေအတွင်းမှာရက်ဆက်ကြမ်းကြုတ်မှုတံကိုခံနေရတဲ့ကလေးငယ်အရေးအတွက်ကဒီ2018ခုနှစ်အတွင်းမှာပဲတိတိသာသာတိုးလာနေတဲ့အကြောင်းသတင်းဆောင်မှအပါအဝင်သောတာရှင်တွေအတွက်ဒီဇင်ဘာတေးသင်းလက်ဆောင်ပါဖို့လည်းရှိပါတယ်အခုအရင်ဆုံးကတော့စနေညနေခင်းအတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုအောင်အောင်နဲ့ကိုရဲနိုင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင
်ဆီးရီးယားနိုင်ငံမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေပြန်ပြီးတော့ထွက်ခွာဖို့အသင့်ဖြစ်နေတဲ့ဆိုပေမဲ့အမေရိကန်စစ်ဖက်အရာရှိတွေအနေနဲ့ဆီးရီးယားမှာအခြေအနေတွေအပြောင်းလဲမရှိအောင်သတိထားနေကြပါတယ်ဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကမန်ဘစ်ဆိုတဲ့မြို့ကိုဆီးရီးယားဆိုရတပ်ဖွဲ့တွေကပြန်ပြီးတော့ထိန်းချုပ်လိုက်တယ်လို့မနေ့ကကြေညာခဲ့တာဟာမဟုတ်မှန်တဲ့အကြောင်းအမေရိကန်ဘက်ကညင်းပယ်ပါတယ်အဲ့ဒီမန်ဘစ်မြို့ဟာတင်းမာမှုတွေရှိနေတဲ့ဆီးရီးယားကခတ်ပြည်သူစစ်တွေနဲ့တူရကီတပ်ဖွဲ့တွေအကြမ်းမှာခတ်တရဲ့မိတ္တရက်ခံချက်ကြောင့်အမေရိကန်ကအကူအညီပေးနေတဲ့ဒေသလည်းဖြစ်ပါတယ်ဆီးရီးယားဆိုရတပ်ရဲ့ကြေညာချက်ထဲမှာတော့အရေးကြီးတဲ့နေရာတွေကိုဆိုရတပ်ဖွဲ့တွေသိမ်းယူထားပြီးတော့အဲ့ဒီနေရာတွေကဆီးရီးယားပြည်သူတွေနဲ့အဲ့ဒီမှာရှိနေသူတွေရဲ့လုံခြုံရေးအတွက်အပြေအဝအာမခံချက်ရှိနေမှာဖြစ်တယ်လို့ဆိုပါရယ်ဒါပေမဲ့လည်း IS စစ်တပ်အဖွဲ့တွေကိုတိုက်ခိုက်နေတဲ့အမေရိကန်ဦးဆောင်တဲ့တပ်ဖွဲ့တွေဘက်က Twitter လူမှုကွန်ရက်ကနေတဆင့်တုတ်ပြန်တာကတော့ဆီးရီးယားအစိုးရတပ်ကပြောသလိုအခြေအနေတွေကိုမမြင်ရဘူးဒီလိုပြောဆိုကြရလဲမမှန်ကန်ဘူးလို့ဆိုပါရယ်မန်ဘစ်မြို့ကပြည်သူတွေရဲ့ဂုဏ်သိက္ခာနဲ့လုံခြုံရေးကိုကျွန်တော်တို့အားလုံးကလေးလေးစားစားရှိကြောင်းလဲအမေရိကန်ဦးဆောင်တဲ့တပ်ဖွဲ့တွေကပြောပါရယ်မန်ဘစ်မြို့ပြည်မှာအခြေဆိုင်နေတဲ့ဒါဇင်နဲ့ချီတဲ့အမေရိကန်တပ်ဖွဲ့ဝင်တွေနေရာရွှေ့ပြောင်းမှုတွေမရှိဘူးလို့လည်းအမေရိကန်ကာကွယ်ရေးအရာရှိတဦးက VOE ကိုပြောပါရယ်အမေရိကန်တပ်ဖွဲ့ဝင်တွေအနေနဲ့လုံခြုံမှုရှိဖို့တဲ့ဆီးရီးယားကနေစနစ်တကျပြန်ထွက်ခွာဖို့ကိုပဲအာရုံစိုက်ထားတယ်လို့ဆိုပါရယ်
နေဇာတတိုင်းကာဖို့အတွက်သူတောင်းဆိုထားတဲ့ငွေကိုလွှတ်တော်ကမချပေးဘူးဆိုရင်သူ့အနေနဲ့အမေရိကန်မက္ကဆီကိုနေဇာတလျှောက်လုံးကိုပိတ်ပစ်ပြီးတော့ Honduras, Guatemala, El Salvador နိုင်ငံတွေကိုပေးနေတဲ့အကူအညီတွေကိုလည်းဖြတ်တောက်ပစ်မယ်လို့အမေရိကန်သမ္မတ Donald Trump ကတောက်ကြနေကထပ်ပြီးတော့ချင်းချောင်းလိုက်ပါတယ်။ဒါ့အပြင်တိုင်းပြည်ရဲ့လူမှုဥပဒေကိုပြောင်းလဲပစ်ဖို့ကိုလည်းသမ္မတ Trump က Twitter ကနေကြေညာလိုက်ပါတယ်။အမေရိကန်ဆိုရလုပ်ငန်းတချို့အစိတ်ပိုင်းတွေရပ်ဆိုင်နေတာ9ရက်မြောက်နေ့မှာပဲသမ္မတ Trump ကအခုလို Twitter ကနေတောက်လျှောက်ပြောဆိုလာတာဖြစ်ပါတယ်။ဒေါ်လာထရမ့်ကနေဇာတတိုင်းကာဖို့အတွက်အမေရိကန်ဒေါ်လာ5ဘီလီယံတောင်းဆိုထားပြီးဒီမိုကရက်တစ်ဘက်ကတော့နေဇာလုံခြုံရေးအတွက်အသုံးချက်ကိုအတိုင်းအတာတစ်ခုထိတိုးပေးခဲ့ပေမဲ့ဒတိုင်းကာဖို့ကိစ္စကိုတော့လုံးဝဆန့်ကျင်နေတာကြောင့်သမ္မတ Trump နဲ့ဒီမိုကရက်လွှတ်တော်အမတ်တွေကြားအစိုးရအသုံးချက်နဲ့ပတ်သက်ပြီးတော့ညှိနှိုင်းလို့မရပဲအစိုးရလုပ်ငန်းတချို့လည်းရပ်ဆိုင်နေတာဖြစ်ပါတယ်။အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ရုံးရဲ့အဆိုအရတော့အမေရိကန်မက္ကဆီကိုနေဇာကိုပိတ်လိုက်ခြင်းအဖြစ်နိုင်ငံခြားကုန်သွယ်ရေးကိုထိခိုက်စေမှာဖြစ်ပြီးတော့နိုင်ငံကုန်သွယ်ရေးဟာတနည်းကိုအမေရိကန်ဒေါ်လာ 1.68 ဘီလီယံတန်ဖိုးရှိတာလည်းဖြစ်ပါတယ်ခင်ဗျာ
။ Egypt နိုင်ငံဂီဇာနဲ့စင်နိုင်ဒေသကတိကျနေနေမှု၃ခုအတွင်းစစ်သွေးကြွလို့ယူဆသူအယောက်40လောက်ကိုလုံခြုံရေးတွေကတုတ်တင်နိုင်ခဲ့တယ်လို့ Egypt အာဏာပိုင်ကပြောပါတယ်။ဂီဇာမြို့နီးမှာဘတ်စကာတစီကိုပုံခွဲတိုက်ခိုက်တာကြောင့် BNN ခီးသွား၃ဦးနဲ့အဲလန်းညွန့်တို့ဦးတို့တေဆုံးသွားပြီးတော့နောက်တစ်ရက်မှာပဲအကြမ်းဖက်သမားတွေကို Egypt ကအခုလိုနေနေတာပါ။ဘတ်စကာမောင်းသမားနဲ့တခြား BNN ခီးသွား၁၁ဦးကတော့အဲ့ဒီတိုက်ခိုက်မှုအတွင်းဒဏ်ရာရရှိသွားပါတယ်။ဒီကနေ့မှတုတ်တင်နိုင်ခဲ့တဲ့အဲ့ဒီစစ်သွေးကြွတွေနဲ့ခီးသွားတွေကိုတိုက်ခိုက်ခဲ့မှုနဲ့ဆက်ဆက်မှုရှိပြီရှိဆိုတာကိုတော့ အီဂျစ်ပြည်ထောင်စုဝန်ကြီးဌာနကပြောမသွားပါဘူး။အဲ့ဒီစစ်သွေးကြွတွေဟာလူမျိုးရေးတပ်ဖွဲ့တွေ Church တွေနဲ့ခရီးသွားတွေကိုတိုက်ခိုက်ဖို့ကြံစည်နေတဲ့ဆိုတဲ့သတင်းရရခြင်းမှာပဲအခုလိုနှိမ်နှင်းခဲ့တာဖြစ်တယ်လို့လည်းအီဂျစ်ပြည်ထောင်စုကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုမထားတဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့အစုံအမစစ်ဆေးပေးဖို့ BNN အစိုးရကလည်းအီဂျစ်အစိုးရကိုတောင်းဆိုထားပါတယ်
။ဆူဒန်နိုင်ငံမြို့တော်ခတ်တူးမှာဆန္ဒပြတဲ့သူတွေကိုဆူဒန်လုံခြုံရေးတပ်ဖွဲ့တွေကမနေ့တောက်ချာနေ့ကမြေယူပုံးတွေနဲ့ပြစ်ခတ်နှိမ်နှင်းခဲ့ပါတယ်။ဇနပြရဲ့သူတွေကပေါမုံဈေးတက်သွားတာကိုမကျေနပ်တဲ့အတွက်မနေ့တောက်ချာနေ့ကဇယံမြောင်နေ့ဖြစ်တဲ့ဇနပြခဲ့ကြပြီးတော့အခုခါမှာတော့အစိုးရဆင်းပေးဖို့အထိပါတောင်းဆိုလာနေကြပါတယ်။ဇနပြတဲ့သူတွေကတောက်ချာနေ့ကဗလီမာဝိပုစုတောင်းခဲ့ကြပြီးတဲ့နောက်ဇနပြခဲ့ကြတာဖြစ်ပြီးတော့ဝိပုစုတောင်းသူရာပေါင်းများစွာကိုလည်းရဲတပ်ဖွဲ့ကမြေယူပုံးတွေနဲ့ပြစ်ခတ်နှိမ်နှင်းခဲ့ပါတယ်။ဇနပြတဲ့သူတွေဟာOmdurman Port Sudan Adbara နဲ့ Madani မြို့အပါဝင်နိုင်ငံတော်မှာဆန္ဒပြခဲ့ကြတာဖြစ်တယ်လို့မျက်မြင်သက်သေတွေကပြောပါတယ်ဆန္ဒပြတဲ့သူတွေကကာတာယာတွေကိုမီးရှို့ခဲ့တာကြောင့်ခတ်တူးမြို့တချို့နေရာတွေမှာမီးခိုးလုံးကြီးတွေထွက်ပေါ်နေတာတွေကိုဓာတ်ပုံတွေနဲ့ဗီဒီယိုတွေမှာတွေ့မြင်ကြရပါတယ်ခင်ဗျာ
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 3ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE ကနေစနေနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ထိုင်းနိုင်ငံတောင်ပိုင်းမှာခွဲထွက်လို့တဲ့မွတ်စလင်သဘုံတွေထောင်ထားတယ်လို့ယူဆရတဲ့ဘုံတွေကတလုံးပေါက်ကွဲခဲ့တာကြောင့်လူ၄ဦးတန်ရာရောက်သွားပါတယ်။တောက်ကြနေညာကလူသူရောက်ပေါက်နေပါတဲ့ရွာကကင်းစခန်းကိုစောင့်ကြနေတဲ့ထိုင်းလူမျိုးရေးတပ်ဖွဲ့တွေနဲ့စစ်သေးကြော်တွေအပြန်အလှန်တိုက်ခိုက်ခဲ့ကြတာလို့လဲနာရတီဝက်ပြည်နယ်အရာရှိတွေကပြောပါတယ်။အဲဒီအကြမ်းဖက်စစ်သေးကြော်တွေဟာတပ်တိုင်တွေကိုပြစ်မှတ်ထားပြီးတော့ဘုံထောင်ပေါက်ခွဲခဲ့တာကြောင့်မိတွေလည်းပြတ်သွားပါတယ်။ပေါ်တဟူးနေနဲ့ကြာသာပြီးနေညတွေတုန်းကလေအနီးအနားဆောင်းခါပြည်နယ်ကလူကြိုက်များတဲ့ပင်လယ်ကမ်းခြေနဲ့တခြားနေရာတစ်ခုမှာအခုလိုဘုံခွဲတိုက်ခိုက်တာကြောင့်အပြက်စီးတွေရှိခဲ့ပါတယ်ဒါပေမဲ့လည်းအသေးပြောက်တော့မရှိခဲ့ပါဘူး2004ခုနှစ်ကနေစလို့ထိုင်းတောင်ပိုင်းကမွတ်စလင်တပုံတွေနဲ့ပြည်ပခန့်တွေအတွင်းလူပေါင်း9000လောက်တော့တည်ဆုံခဲ့ပြီဖြစ်ပါတယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံမှာ1998ခုနှစ်ကခမာနီအုပ်ချုပ်မှုအဆုံးသတ်ခဲ့တဲ့အထိမ်းအမှတ်အဆောက်အုံကိုဝန်ကြီးချုပ်ဟွန်ဆန်ကမနေ့ဒီကနေ့စနေနေ့မှာဖွင့်လှစ်လိုက်ပါတယ်ဒီထိမ်းမအဆောက်အုံဟာဖနွန်ပင်မြို့မြောက်ဘက်မှာတည်ရှိတာဖြစ်ပြီးတော့ခမာနီဆိုရပြုတ်ကျခဲ့တဲ့နှစ်20ပြည့်အထိမ်းမဖြစ်နဲ့ဖွင့်လှစ်လိုက်တာဖြစ်ပါတယ်ခမာနီကကမ္ဘောဒီးယားနိုင်ငံကို1980ပြည့်လွန်နှစ်တွေကနေစပြီးတော့1998ခုနှစ်ထိအုပ်ချုပ်လာခဲ့တာပါကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ဟာဒီအခမ်းအနားကိုတော့ကျင်းငါးဘွဲ့စစ်ဝတ်စုံနဲ့ဝတ်မီတက်ရောက်ခဲ့ပြီးတော့နှစ်နာရီကြာမိန်ကွန်းပြောကြားသွားခဲ့ပါတယ်ဝန်ကြီးချုပ်ဟွန်ဆန်ကသူ့အနေနဲ့တခြားကောင်းဆောင်တွေဖြူသူတွေနဲ့အတူပူပေါင်းပြီးတော့တချင်းကလူသက်ကွင်းဖြစ်ခဲ့တဲ့နေရာကိုဘေးကင်းလုံခြုံစိတ်ချတဲ့မြေအဖြစ်ပြောင်းလဲပြစ်နိုင်ခဲ့တယ်ဆိုပြီးတော့သူ့ရဲ့မိန်ကုန်းထဲမှာပြောသွားပါတယ်။ဒါပြင်သူ့အနေနဲ့ကမ္ဘောဒီးယားနိုင်ငံမှာငြိမ်းချမ်းရေးရအောင်လုပ်ပေးနိုင်ခဲ့တယ်လို့တနိုင်ငံလုံးကိုလည်းသမိုင်းတစ်လျှောက်မှာပထမဆုံးအချိန်ပေါင်းစည်းနိုင်အောင်လုပ်နိုင်ခဲ့ကြောင်းဒါပြင်စီးပွားရေးရလည်းတာယာဝါပြောအောင်လုပ်နိုင်ခဲ့တယ်ဆိုပြီးတော့ပြောကြားသွားပါတယ်။ဒီအခမ်းအနားကိုတော့လူပေါင်း4000လောက်တက်ရောက်ခဲ့တယ်လို့ကမ္ဘောဒီးယားအစိုးရဘက်ကပြောကြားလိုက်ပြီးတော့ဝန်ကြီးချုပ်ဟွန်ဆန်ရဲ့မိန့်ခွန်းကိုလည်းတနိုင်ငံလုံးကိုရုပ်သံကနေထုတ်လွှင့်ပြသသွားခဲ့ပါတယ်ခင်ဗျာ
ဖိလစ်ပိုင်တောင်ပိုင်းကပင်လယ်ရေပြင်အောက်မှာအင်အားပြင်းငလျင်ဒီကနေ့လှုပ်ခတ်ခဲ့တာကြောင့်အရှိတောင်ဒေသကပြည်နယ်မှာနေထိုင်သူတွေအနေနဲ့ဆူနာမီလိုင်းလုံးကြီးတွေရဲ့ရန်ကိုသတိထားပြီးတော့နေကြဖို့ဖိလစ်ပိုင်ငလျင်စောင့်ကြည့်ရေးအေဂျင်စီကသတိပေးထားပါတယ်ဒီငလျင်ကြောင့်အထိကိဖြစ်စီရှိတဲ့ဆိုတာမျိုးတော့မကြသေးပါဘူးဖိလစ်ပိုင်မိတောင်နဲ့မြေငလျင်စောင့်ကြည့်ရေးအင်စတီကျူကငလျင်ဟာတဘာဝကနေမိုင်တရာလောက်အကွာကမြေအောက်မိုင်30မှာ 9.1 အဆင့်နဲ့လှုပ်ခတ်ခဲ့တာလို့ဆိုပါတယ်နောက်ထပ်လည်းငလျင်အသေးစားလေးတွေလှုပ်ခတ်နိုင်မဲ့ဘေးမဲ့အထူးခိုက်ရှိမှာမဟုတ်ဘူးလို့ခန့်မှန်းထားပါတယ်အမေရိကန်ဘူမိဗေဒတိုင်းထွာရေးအေဂျင်စီကတော့ငလျင်ဟာမြေအောက်38မိုင်အနက်မှာလှုပ်ခတ်ခဲ့ပြီးတော့ 6.9 အဆင့်ရှိတယ်လို့ဆိုပါတယ်ငလျင်ကြောင့်ဆူနာမီဖြစ်လာနိုင်ခြင်းနေပေမဲ့ဒေသရင်းကမ်းရိုးတန်းတွေမှာနေထိုင်သူတွေအနေနဲ့သတိထားကြဖို့ငလျင်လှုပ်ခတ်ပြီးနှစ်နာရီကြာမှဖိလစ်ပိုင်အာဏာပိုင်တွေကသတိပေးထားပါတယ်အင်ဒိုနီးရှားကလည်းဒီငလျင်ကြောင့်ဆူနာမီဖြစ်မလာနိုင်ဘူးလို့ခန့်မှန်းထားပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံမှာပြီးခဲ့တဲ့သတင်းဘက်ကပောက်ကွဲပြီးပြိုကျပြီးတော့ဆူနာမီရေလိုင်းလုံးကြီးတွေဖြစ်ပေါ်ခဲ့တဲ့မီးတောင်ဟာအခုခါမှာတော့အရွယ်စားအရာရောအမြင့်မှာတိတ်မကြံတော့ဘူးလို့အင်ဒိုနီးရှားနိုင်ငံကသုတေသီတွေကပြောကြားလိုက်ပါတယ်အနက်ခွက်ကတောင်မီးတောင်ဟာအခုဆိုရင်ဒူနဂိုရှိတဲ့အရွယ်စားရဲ့၄ဘုံတစ်ဘုံသာကျန်တော့တယ်လို့ အင်ဒိုနီးရှားနိုင်ငံရဲ့မီးတောင်နဲ့ဘူမိပေဒဘီဒုက္ခကပ်ဘေးအန္တရာယ်ရောပါးရေးဌာနကသိပ္ပံပညာရှင်တွေကပြောပါတယ်မီးတောင်ကဆက်လက်ပောက်ကွဲနေတာကြောင့်သူတွေတီတွေအနေနဲ့ဒီမီးတောင်နောက်ကိုတော့ကတ်လို့မရပဲဖြစ်နေပါတယ်ဒါကြောင့်သူတို့ဟာဂျိုလူကနေပဲရေဒါတွေကိုအသုံးပြုပြီးတော့ခမန်းတွက်ချက်တာတွေကိုဆက်လုပ်နေကြရတာဖြစ်ပါတယ်အနက်ဒီကောင်ကအနက်ခရကရောင်မီးတောင်ဟာဒီဇင်ဘာ22ရက်နေ့ကစတင်ပောက်ကွဲခဲ့ခြင်းကစပြီးတော့တန်း150ကနေ180ခူဘမီတာလောက်ဆုံးရှုံးသွားတဲ့အတွက်အခုခါမှာအရွယ်စားအဖြစ်တန်း40ကနေ80ခူဘမီတာသာကျန်တော့တယ်လို့အဲ့ဒီဌာနကပြောပါတယ်မီးတောင်ဝရဲ့အမြင့်ဆုံးနေရာဟာပြီးခဲ့တဲ့စက်တင်ဘာလက338မီတာရှိနေရာကနေအခုခါမှာ110မီတာလောက်သာကျန်တော့တယ်လို့လည်းပြောပါတယ်အဲ့ဒါခရကရောင်မီးတောင်ဟာ1883ခုနှစ်ကပေါက်ကွဲခဲ့တဲ့ဒီခရကရောင်မီးတောင်ရဲ့အကျွမ်းကျန်မီးတောင်လေးဖြစ်ပါတယ်ခင်ဗျာ
အမေရိကန်အမိမြေလွန်ကျော်ရေးဝန်ကြီးခရစ်ယာန်နီဆင်ဟာဒီတက်ဆက်ပြည်နယ်အယ်ပါဆိုမြို့ကဒီငဇက်ကာကွယ်ရေးနဲ့အောက်ခွန်ဌာနမှာအဖမ်းဆီးခံထားရုံဒီတည်ဆုံးသွားတဲ့ဂေါ်ဒီမာလာနိုင်ငံကဒီကလေးငယ်တည်ဆုံးသွားတဲ့စခန်းကိုတွားရောက်ကြည့်ရှုခဲ့ပါတယ်အဲ့ဒီတည်ဆုံးသူဟာအသက်ရှင်နေအရွယ်ယောက်ျားလေးရဲ့ဒီအသက်ရှူလမ်းကြောင်းနဲ့အဆုတ်ကိုစစ်ဆေးတဲ့အခါမှာတုတ်ကွေးဖြစ်နေတာကိုတွေ့ရကြောင်းနယူးမက္ကဆီကိုစေဝါစစ်ဆေးရေးရုံးရဲ့မနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်တုတ်ကွေးကြောင့်ကလေးငယ်တည်ဆုံးလာတယ်ဆိုတာကိုစစ်ဆေးတွေ့ရှိရပြီးတော့ရှေ့ဆက်စစ်ဆေးမှုတွေလုပ်ဖို့လည်းလိုအပ်တယ်လို့ဆိုပါတယ်တည်ဆုံးခဲ့တဲ့ဂွာဒီမာလာနိုင်ငံကဖီလစ်ဂေါမက်စ်အယ်လွန်ဇွန်ဆိုသူဖြစ်ပြီးတော့သူဟာဒီဇင်ဘာလ24ရက်ခရစ်စမတ်အကြိုနေ့မှာကွယ်လွန်ခဲ့တာပါခင်ဗျာ
ဒီဇင်ဘာလ29ရက်စနေညနေခင်းရဲ့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ကိုရန်နိုင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လင်းပေးနေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လင်းနေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်။အခုအရင်ဆုံးစနေညနေခင်းရဲ့ထိပ်တန်းရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။စစ်တပ်ကိုအတရေဖြတ်မှုနဲ့ထောင်ချခံထားရတဲ့ကချင်ငိမ့်ညရေးလှုပ်ရှားသူ၃ဦးရဲ့အမှုကချင်ပြည်နယ်တရားလွှတ်တော်ကိုပြင်ဆင်ချက်တင်သွင်းထားပြီးတော့တရားစီရင်ရေးမှာအာဏာပိုင်တွေဘက်ကဆွတ်ဖက်မှုမရှိခဲ့ဘူးဆိုရင်တော့သူတို့ပြန်လွတ်မြောက်ဖို့မျှော်လင့်တယ်လို့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ကချင်ရှိနေတွေကပြောပါတယ်။ရာသီဥတုထံကြောင့်မြစ်ကြီးနားအချင်းတောင်နဲ့အချင်းကြခံရသူတွေရဲ့ကျန်းမာရေးကလက်တလောဆိုးရိမ်စရာရှိနေပြီးတော့လိုအပ်တဲ့ကျန်းမာရေးဆောင်ရှောက်မှုစေဝါတွေရဖို့တောင်းဆိုထားတယ်လို့သူတို့လွတ်မြောက်ရေးဆောင်ရွက်ပေးနေသူတွေကပြောပါတယ်။အသေးစိတ်ကိုဆက်ပြီးတင်ပြပေးပါမယ်ရှင်။ပြည်တွင်းစစ်ရတန်းရင်းနဲ့စစ်ဘေးတင့်ပြည်သူတွေလွတ်မြောက်ရေးကချင်ပြည်နယ်မြစ်ကြီးနားမြို့မနောကွင်းကနေတမျိုးလုံးလှည့်လည်ပြီးတော့ငြိမ်းချမ်းစွာလမ်းလျှောက်ဆန္ဒပြခဲ့ကြတဲ့ဒေသခံပြည်သူထောင်ချီပါဝင်တဲ့လှုပ်ရှားမှုဦးဆောင်ကော်မတီဝင်၃ဦးဖြစ်တဲ့ကိုလမ်ဆောင်ဦးဇော်ကျန်နဲ့ဒေါ်နန်ပူတို့ကိုတပ်မတော်ရဲ့ဂုံတိုက်ခါညှို့နှံအောင်ဆန္ဒပြခဲ့ကြတယ်ဆိုပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးမျိုးမင်းဦးကနေသူတို့ကိုတက်အသေးဖြတ်မှုနဲ့ဆွဲဆိုထားတဲ့အမှုကိုတော့ကချင်ပြည်နယ်မြစ်ကြီးနားတရားရုံးကနေပုံမှန်900ချိုးဖောက်မှုနဲ့ပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကထောင်နဲ့6လနဲ့ငွေတန်5သိန်းချမှတ်ခဲ့တာဖြစ်ပါတယ်။အခုလက်ရှိမြစ်ကြီးနားအချင်းတောင်မှာအချင်းချခံထားရသူကချင်ငိမ့်ညရေးလှုပ်ရှားသူ၃ဦးရဲ့အမှုတရားဥပဒေလမ်းကြောင်းအတိုင်းကချင်ပြည်နယ်တရားလွှတ်တော်မှာပြင်ဆင်ချက်တင်သွင်းထားပြီးတော့သူတို့လုံးဝလွတ်မြောက်တဲ့အထိအစဉ်စဉ်အဆက်ပြီးအယူခံဝင်သွားမယ်လို့ကိုလောင်းဆောင်တဲ့ဦးဇော်ချက်တို့အတွက်ဥပဒေအကျိုးဆောင်ဖြစ်လိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေကြီးဦးမုံဆိုင်ထူးကပြောပါတယ
်။လာမြို့နယ်တရားရုံးကအမိန်ကိုမကျင်းနာလို့ပေါ့ဗျအပိဓာမိတ်ကိုမကျင်းနာဘူးပြီးကြတော့မကျင်းနာခင်တရားရုံးမှာဟာအယူခံတက်တယ်အယူခံတက်တော့မကျင်းနာခင်တရားရုံးကစစ်ချင်းပတ်လတ်တယ်ပေါ့ပတ်လတ်တော့သူဒီစွတ်တော်ကိုကြတော့ကျွန်တော်ပင်စမှုတက်တာပေါ့အခုအမှုကတော့ပြင်ပြနေတရားလွတ်တော်လက်ခံထားပါပဲကျွန်တော်တို့တက်တာပေါ့လက်ခံထားပြီဆိုတော့အခုသူတို့နှစ်ပတ်လောက်ကြာလို့ရှိရင်ကျွန်တော်တို့ဒီ6လက်ချက်ပေးဖို့ရုံချင်းလာလိမ့်မယ်အဲ့ဒါရှင်6လက်ချက်ပေးဖို့ကြုံချင်းထွက်လာလိမ့်မယ်ဆောလချက်ပြေးပြီးလို့ရှင်တော့ပြည်နယ်တရားလွတ်တော်သူတို့တုံ့ပြန်တရားမိန့်ကြံထားမှာပေါ့ဗျာကချင်ပြည်နယ်တရားလွတ်တော်ကတက်မှတ်ပင်ဆင်ပြည့်ဖြတ်လို့ရတယ်အဲ့အာဏာတို့ရှင်မှာရှိတယ်အဲ့တော့သူတို့တရားစင်ရေးအာဏာနဲ့အညီကောင်းကောင်းသူတို့လွတ်လပ်ခြင်းသုံးနိုင်မယ်ဆိုရင်တော့ကိုလွန်ဆောင်တို့သုံးဦးကိုလွတ်လိုက်ဖို့သူတို့မှာအမိန့်ပေးပန်ခွင့်ရှိပါတယ်အမိန့်ချပန်ခွင့်လည်းရှိပါတယ်
အခုလက်ရှိမှာတော့ကချင်ပြည်နယ်တရားလွှတ်တော်ရုံးဘက်ကအမှုနဲ့ပတ်သက်ပြီးပြန်ကြားလာမယ့်အခြေအနေကိုစောင့်ကြည့်နေပြီးတော့မြစ်ကြီးနားအချင်းတောင်ကိုတွားရောက်ပြီးသူတို့အမှုတွေနဲ့တွေ့ဆုံခဲ့ကြအောင်အခုလက်ရှိအချင်းကြခံထားရသူတွေတုံနေရတဲ့အခက်အခဲနဲ့အချင်းကြခံထားရသူဒေါ်နန်ပူရဲ့ကျမ်းမာရေးအခြေအနေဟာစိုးရိမ်စရ ာကောင်းတဲ့အနေအထားဖြစ်တယ်လို့ရှင်နေကြီးဦးမုံဆိုင်သူကပြောပြပါတယ်
။ဆောနောင်ပုံနဲ့တော့ဇန်နမီတာစုတွေကိုပြောတာကတော့သူကနည်းနည်းစမ်းမရေးရှူချရဲစမ်းမရေးမကောင်းဘူးအဲ့ဒါကြောင့်မို့ဒီသူ့တက်စမပြေဘူးလို့သူ့အနေနဲ့အဲအခုစမ်းမရေးမကောင်းဘူးဆိုပြီးမှသူပြောတယ်လို့ကျွန်တော်သိရပါတာ
။ကချင်ငင်းရဲ့လှူရှားသူ၃ဦးအမြန်ဆုံးလွတ်မြောက်ရေးတီရှပ်ကမ်းမင်းလိုမျိုးသောဝိပုစုတောင်းတာမျိုးလိုကချင်လူလူဘက်ကနေငင်းငန်းစွာထူရှားမှုတွေဇက်တိုက်ဆောင်ရွက်နေသလိုအချင်းကြခံနေရသူတွေကိုလည်းလူကိုယ်တိုင်အားပေးပြီးလိုအပ်တာတွေဆောင်ရွက်ပေးနေပါတယ်လို့သူတို့လွတ်မြောက်ရေးအတွက်ဖွဲ့စည်းထားတဲ့ကော်မတီကလူခွေရှင်တွေတူဖြစ်တဲ့ဥခွန်တော်ကပြောပြပါတယ်
။သူတို့၃နောက်ပါတဲ့တီရှပ်တွေပေါ့နော်။အဲ့ဒါတွေလည်းကျွန်တော်တို့ဖြန့်ဝေတော်မှုရှိနေ။ပြီးတော့မှဥပဒေနဲ့ဆက်ပြီးတော့တက်ပြာရှိတဲ့ပေါ့နော်။အယူခံပြည်သူကျွန်တော်တို့တက်ပြီးတဲ့ကြိုးစားနေတယ်ဒီတက်ဆိုင်ရဒီအကြီးကျယ်တွေပေါ့လေသူတို့စာရေးဖို့တော့ပြင်ဆင်နေအလိုက်တော့ရှိတယ်ကျွန်တော်ဒီက message ပေးချင်တာကတော့သူတို့တုံးရောက်ပေါ့နော်လွတ်လာနိုင်ဖို့အတွက်လက်ပေါင်းစုံကနေကျွန်တော်တို့အာကြိုးစားဆောင်ရွက်နေပါတယ်ဆိုတာလေးပြောချင်ပါဘူးနောက်တစ်ခုကဆေမနာမ်ကူကတော့ငကူကရင်အတွက်အဲ့အမိတ်မချခင်တည်းကကျွန်တော်ရလည်းနည်းနည်းလေးနည်းနည်းအားနည်းနေတဲ့အခြေအနေဆိုတော့အခုကလည်းဆေးတွေကလည်းတကယ်ထိရောက်တဲ့ဆေးတွေမရရှိဘူးအဲ့တော့ကျွန်တော်လည်းတတ်နိုင်တော့တောင်းဆိုနေရပါလေသူရဲ့ကျမကြီးကောင်းတာပုံအတွက်ကျမကြီးကိုတေချာဆောင်ရှောက်မှုဖြစ်ဖို့အတွက်တော့တတ်နိုင်ကြတော့ကျွန်တော်တို့ကကြိုးစားပြီးတော့ဆောင်ရွက်နေတဲ့အကြောင်းရှိပါတ
ယ်မြန်မာပြည်ငြိမ်းချမ်းအောင်ဖော်ဆောင်နေချိန်မှာပဲအခုလိုငြိမ်းချမ်းစွာလူလူချီတက်ဆန္ဒထုတ်ဖော်တောင်းဆိုသူတွေကိုပြစ်ဒဏ်နဲ့ချတာထောင်နဲ့ချတာကငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်မှာအနောက်ရှက်ဖြစ်ုံနဲ့မကကချင်ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရအပေါ်လူလူရဲ့ယုံကြည်မှုကိုပါကြားဆင်းစေတယ်လို့လူခွင့်ရှင်နေကြီးဦးခွန်တော်ကရှုမြင်ပါတယ
်ဒီ၃ရောက်ရဲ့လောက်ဆောင်မှုကဒီအဓိကဒီလူတိုင်းစံနာမှုအနေနဲ့ဒီပြည်မိနေတဲ့ပြည်သူတွေကိုကယ်ပေးဖို့အတွက်ဆိုပြီးအစိုးရကိုတောင်းဆိုတာပဲလေ။ဘာမှတို့နိုင်ငံကြီးတို့ဘာအသွေးအိမ်အောင်ပေါ့နော်။တခြားဘာအသွေးရောမပါဘူးပေါ့နော်။လူတိုင်းစံနာမှုအနေနဲ့ဒီလူတွေကိုကယ်ထုတ်ပေးဖို့ဆိုပြီးတောင်းဆိုရအပေါ်မှာတော့မှဒီလိုပြားဆွဲပြီးတော့မှဒီလိုသာပြစ်ဒဏ်နဲ့ပြင်းနေမယ်ဆိုရင်တော့တို့ရှိတဲ့ format democracy federal ဒီလိုခရီးတာသူတို့ကယုံကြည်ဖို့အခက်အခဲရှိတာပေါ့ဒီနေ့ကမှာဒီဆွေးရနဲ့ကျွန်တော်တို့ဒီခုနဲ့ဟိုယုံကြည်မှုဒီထောက်တဲ့နေရာမှာတော်တော်လေးအခက်အခဲရှိတယ်တော့ကျွန်တော်တို့ကသုံးသပ်တာပေါ့
အမိတ်ချမှတ်လိုက်ခြင်းကစပြီးသူတို့သုံးဦးအမြန်ဆုံးလွတ်ပေးဖို့မြစ်ကြီးနားနိုင်ကြရစတဲ့ကချင်ပြည်နယ်တဝန်းဒေသအတီးတီကထောင်ချီတဲ့ကချင်ပြည်သူတွေစုဝေးဆန္ဒပြတောင်းဆိုခဲ့ပါသေးတယ်ရှင်သောရရှင်များရှင်မကြသေးခင်တုန်းကပဲသူငယ်အမှုပညာရှင်တဦးကိုမြို့ရစေဝါလက်ဝဲတွေ့ရှိမှုနဲ့နှစ်ရှည်ထောင်နဲ့အပြစ်ပေးလိုက်တဲ့အတွက်ဝေဖန်တဲ့တွေထွက်ပေါ်လာနေပါတယ်မြို့ရစေဝါတွေအများအများဖမ်းဆီးမိနေပေမဲ့တရားခံကိုမမိတာရာဇဝတ်မှုကြီးတွေကိုမဖောက်ထုတ်နိုင်တာတွေကြောင့်ပြောစရာဖြစ်နေရတဲ့မြန်မာနိုင်ငံတရားစီရင်ရေးစနစ်ရဲ့အားနည်းချက်တွေနဲ့ပတ်သက်လို့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်။မြို့ရေးစေဝါအပါအဝင်ရာဇဝတ်မှုတွေကြာစင်းရေးဘာတွေလှုပ်ဆောင်နိုင်မလဲဆိုတာတွေကိုသောဒရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင်။ဒီကနေ့ညစီစဉ်တင်ဆက်မယ့်စနေညတရက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါရစေ။ကမ္ဘာနိုင်ငံတော်တော်များများကစည်ရေးပဋိပက္ခတွေအတွင်မှာတော့ရက်ဆက်ကြမ်းကြုတ်မှုရဲ့ဒဏ်ကိုခံနေရတဲ့ကလေးငယ်အရေးအတွက်ဟာအခု2018ခုနှစ်အတွင်မှာတိတိတသားတိုးလာခဲ့တယ်လို့ယူနီဆက်လို့ခေါ်တဲ့ကုလသမဂ္ဂကလေးများရမုံငွေအဖွဲ့ကပြောဆိုလိုက်ပါတယ်။ရက်ဆက်မှုရဲ့ဒဏ်ကိုခံနေကြရသူတွေထဲမှာတော့မြန်မာနိုင်ငံအတွင်းကကလေးငယ်တွေလည်းပါဝင်တယ်လို့ဆိုပါတယ်။အကြောင်းစုံကိုတော့ကိုကျော်အောင်လွင်ကစူးစီးတင်ပြပေးထားပါတယ်
။မကြာခင်ရပိုင်းအတွင်းမှာပဲကုန်ဆုံးတော့မဲ့2018ခုနှစ်အတွင်းပြည်ပကတွေကြားမှာဒုက္ခခံစားနေကြရတဲ့ကလေးငယ်တွေကိုကဘာကအကာအကွယ်ပေးဖို့ပြက်ကွက်ခဲ့တယ်လို့ဒီဇင်ဘာလ28ရက်နေ့ကထုတ်ပြန်တဲ့ UNICEF ကုလသမဂ္ဂကလေးများရမုံငွေအဖွဲ့ရဲ့ညင်ညာချက်ထဲမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ဆန္ဒလကာလအတွင်းနဲ့ကံပြည်ပကတွေဖြစ်ပွားတဲ့ကမ္ဘာတစ်ပေါင်းကဒေသတွေမှာအကြမ်းဖက်မှုတွေအကြားကလေးငယ်တွေနေထိုင်ခဲ့ရတဲ့အခြေအနေတွေဟာစိုးစိုးဝါးဝါးဆက်ပြီးတော့ကြုံတွေ့ခဲ့ရတယ်လို့ UNICEF ဖွဲ့ရဲ့အရေးပေါ်အစည်းအဝေးဆိုင်ရာညွှန်ကြားမှု Manuel Fontaine ကပြောပါတယ်အချမ်းမဲ့ရစမှုတွေကိုကျွလွန်ခဲ့တဲ့သူတွေဟာလည်းအေးအယူမခံရသလောက်ဖြစ်နေတာမို့အခြေအနေတွေဟာပိုပြီးတော့ဆိုးလာခဲ့တယ်ကလင်းငယ်တွေကိုကူညီဖို့အခုတက်ပိုပြီးတော့လှုပ်ဆောင်မှဖြစ်လိမ့်မယ်လို့လည်းသူကပြောပါတယ်လက်နက်ကန်ပြည်ပကတွေဖြစ်ပွားနေတဲ့တိုင်းပြည်တွေမှာရှိနေကြတဲ့ကလင်းငယ်တွေဟာလူသားတိုင်းအဖြစ်အသုံးပြုခံရတာတက်ခိုင်မှာတုံးဖို့စူဆောင်းခံရတာအတိတ်အာရမပေးစားခံရတာမရင်းကျင့်ခံရတာအဖမ်းခံရတာတွေဟာလုံထုံးလုံးကြီးတွေအဖြစ်ရှိလာနေပြီးဒီဖြစ်ပျက်တွေကဆီးရီးယား၊ယီမင်၊ကွန်ဂို၊နိုင်ဂျီးရီးယား၊တောင်ဆူဒန်နဲ့မြန်မာစတဲ့နိုင်ငံတွေမှာသတိတာတာရှိခဲ့တယ်လို့ UNICEF ဖွဲ့ကပြောပါတယ်။နှစ်တကူကာလမှာဒုက္ခရောက်နေတဲ့ကလေးငယ်တွေကိုမမေ့ကြဖို့ UNICEF အဖွဲ့ရဲ့အမှုဆောင်အရာရှိချုပ် Henrietta Fore ကဗီဒီယိုသတင်းစကားပါပါတယ
်။ As people prepare to celebrate the coming of a new year,I hope we also remember those who are not so lucky.
ဒါမေးဟစ်တစ်ကိုကြိုးစိုးဖို့လူတွေပြင်ဆင်နေကြချိန်မှာကံမကောင်းအကြောင်းမလှကြသူတွေကိုလည်းသိရကြလိမ့်မယ်လို့အစ်မမျှော်လင့်ပါတယ်။ဒီကနေ့ကမ္ဘာတစ်ပတ်မှာတန်းနဲ့ချီရှိတဲ့ကလေးနဲ့လူငယ်တွေဟာပြိပက္ခဖြစ်ပွားရာနိုင်ငံတွေမှာနေထိုင်နေကြရပါတယ်။ Syria, Yemen, တောင်ဆူဒန်လေအာဖရိက၊ Nigeria, Iraq, Afghanistan, မြန်မာနဲ့ Congo တို့အပြင်တခြားနိုင်ငံအများအပြားတွေမှာဖြစ်ကြပါလေ
။ကမ္ဘာမှာဖြစ်ပွားနေတဲ့ပြိပက္ခတွေကပိုပြီးတော့ပြင်းထန်လာနေတာမို့ကလေးငယ်တွေရင်ဆိုင်နေရတဲ့အခြေအနေတွေဟာလည်းပိုပြီးတော့ဆိုးဝါးလာနေတယ်လို့ Henrietta Fore ကပြောပါတ
ယ်။ Conflicts are more frequent, more violent and longer lasting. And children pay the highest price. Their lives are
ဒီကနေ့ပြိပက္ခတွေပိုဖြစ်ပွားနေပါလေ။ပိုရက်စက်ကြမ်းကြုတ်လာတယ်၊ပိုကြာရှည်လာတယ်။ကလေးတွေဟာဒီဒုက္ခကိုအများဆုံးပိဆက်ကြရတာဖြစ်ပါတယ်။သူတို့ဒီတွေရဲ့ဘဝဟာအိမ်နဲ့ဆိုးပါပဲ
။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ညာတွေရဲ့အခွင့်အရေးချိုးဖောက်ခံရတာတွေနဲ့ပတ်သက်တဲ့သတင်းတွေကိုကုလသမဂ္ဂကဆက်ပြီးတော့လက်ခံရရှိနေတော့မှဖြစ်တဲ့အကြောင်းအဲ့ဒီသတင်းတွေထဲမှာအသက်ခံရတာပျောက်ဆုံးသွားတာနဲ့အဖမ်းခံရတာတွေလည်းပါဝင်ပြီးရိုဟင်ညာတွေလွတ်လပ်စွာလှုပ်ရှားသွားလာခွင့်မရှိတာ၊ကျန်းမာရေးနဲ့ပညာရေးဆိုင်ရာအခွင့်အရေးတွေလည်းမရရှိပဲဖြစ်နေတယ်လို့ UNICEF ဖွဲ့ရဲ့မနေ့ကထုတ်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီခွင့်ရတွေကိုရွေးညာကလေးငယ်တွေမရရင်လူဖွဲ့စည်းကိုထောက်ကူပေးဖို့လိုအပ်တဲ့အရေးချင်းတွေသူတို့မှမရှိဘဲဖြစ်နေလိမ့်မယ်လို့လည်းဆိုပါတယ်2018ခုနှစ်အတွင်း UNICEF အဖွဲ့ရဲ့ကြိုးပမ်းမှုတွေကြောင့်နိုင်ဂျီးရီးယားနိုင်ငံမှာလက်နက်ကင်တိုက်ခိုက်ဖို့စူးစောင်းခံရတဲ့ကလေး833ဦးအော်တဝါလာတုန်းကပြန်ပြီးတော့လွတ်မြောက်လာခဲ့တဲ့အကြောင်းတောင်ဆူဒန်မှာမိဘတွေနဲ့ကွဲကွာနေတဲ့ကလေး6000မိသားစုတွေနဲ့ပြန်လည်ဆုံစည်းနိုင်ခဲ့တဲ့အကြောင်းထောင်နဲ့ချီတဲ့ရွေးညာဒုက္ခတွေကလေးငယ်တွေကိုစိတ်ပိုင်းဆိုင်ရာကြမ်းမာတိုးတက်မှုတွေရှိလာအောင်လဲကူညီပေးခဲ့ကြောင်းနဲ့လိမ်ပိုင်းဆိုင်ရာကြမ်းဖက်မှုခံခဲ့ကြရတဲ့အီရတ်နိုင်ငံကအမျိုးသမီးနဲ့ကလေးငယ်တွေကိုလည်းတိုးတက်မှုတွေရှိလာအောင်ကူညီနိုင်ခဲ့တဲ့အကြောင်းမနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလာမယ့်နှစ်သစ်မှာကလေးတွေအပေါ်ကြမ်းဖက်မှုတွေကိုရပ်တန့်ကြဖို့ UNICEF အဖွဲ့ရဲ့အမှုဆောင်အရာရှိချုပ် Henrietta Fore ကတိုက်တွန်းပါတယ်။ကလေးတွေကိုကြမ်းဖက်မှုလုပ်တာဟာနိုင်ငံတကာဥပဒေကိုချိုးဖောက်ရာရောက်တာကြောင့်တိုက်ခိုက်နေကြတဲ့အဖွဲ့တွေအားလုံးကနိုင်ငံတကာဥပဒေကိုလေးစားလိုက်နာကြဖို့နဲ့ကလေးတွေရှိနေကြတဲ့စာတင်ကျောင်းတွေဆေးရုံတွေကိုပိတ်မှတ်ထားတိုက်ခိုက်တာတွေမလုပ်ကြဖို့ကလေးငယ်တွေကိုကာကွယ်ရေးကမ္ဘာနိုင်ငံတွေကဝိုင်းပြီးတော့ကြိုးပမ်းကြဖို့ကိုလည်း UNICEF အဖွဲ့ကတိုက်တွန်းထားပါတယ
်။ကိုကြောင်အောင်လင်းသတင်းစူးစီးတင်ပြပေးခဲ့တာဖြစ်ပါလေရှင်သောတာရှင်များရှင်စောင်းနေနေဝေးတဲ့ဒီဇင်ဘာနှစ်တက်ကူအချိန်ဒီမှာတော့ VOE ကနေသောတာရှင်နေနားဆင်နိုင်မှုတေးတချင်းလက်ဆောင်လေးတွေပါပေးနေပါတယ်ဒီညနေခင်းအတွက်ကတော့ Kid Rocks တီဆိုထားတဲ့ Happy New Year ဆိုတဲ့တေးတချင်းလေးကိုနားဆင်ကြရအောင်ပါရှင်
ain't too far. We can crawl on our knees. What we're feeling, we can't do here. Sexual healing. Happy New Year. I know you're thinking, I must be crazy. Don't sweat that small stuff. Kiss me, baby. Yeah, it's September. But with you here, every night is a happy new year. A happy new year. A happy new year. Let's raise a glass. Cheers to you, dear. I'm so glad that I found you here. You could be mine.
Happy New Year. ရာဆိုတဲ့ဒေသချင်းလေးကိုသောတာရှင်နေနှစ်သက်ကြလိမ့်မယ်လို့မျှော်လင့်ပါတယ်ရှင် VO ရဲ့ညနေဘက်အစီအစဉ်လေးကိုညနေ9:00နာရီအထိလိုက်လို့မီတာ16.25တို့ကနေထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်နောက်2နာရီကြာ9:00ကနေ10နာရီအထိအစီအစဉ်လေးကိုတော့လိုက်လို့မီတာ16.25 32 51နဲ့လိုက်လက်မီတာ190တို့ကနေထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ပြောပြပေးပါအောင်ရှင်
အစ်ချင်းနိုင်ငံကြီးစားနဲ့ဒီမြောက်ဆင်နိုင်ဒေတာကတီးခြားနှိမ်နှင်းမှု၃ခုအတွင်းစစ်သွေးကြွလို့ယူဆသူအယောက်40လောက်ကိုလုံခြုံရေးတွေကတုတ်တင်နှံခဲ့တယ်လို့အစ်ချင်းအာဏာပိုင်တွေကပြောပါတယ်။ကြီးစားမျိုးနီးမှာဘတ်စကားတစ်စီးကိုပုံခွဲတိုက်ခိုက်တာကြောင့် BNN ခီးသွား၃ဦးနဲ့လမ်းညွန်၂ဦးသေဆုံးသွားပြီးတော့နောက်တစ်ရက်မှာပဲအကြမ်းဖက်သမားတွေကိုအစ်ချင်းကနှိမ်နှင်းတာပါ။ဘတ်စကားမောင်းသမားနဲ့တခြားဒီခီးသွား BNN ဒီ၁၁ဦးကတော့ဒဏ်ရာရရှိသွားပါတယ်။ထိုင်းနိုင်ငံတောင်ပိုင်းမှာခွဲထွက်လို့တဲ့မွတ်လင်တပုန်တွေကထောင်ထားတယ်လို့ယူဆတဲ့ဘုံတွေကတလုံးပေါက်ခဲ့ကြတာကြောင့်လူ၄ဦးတန်ရာရောက်သွားပါတယ်တောက်ကြနေညကလူသူရောက်ပေါက်နေပါတဲ့ရွာကကင်းစခန်းကိုစောင့်ကြက်နေတဲ့ထိုင်းလူမျိုးကြီးတပ်ဖွဲ့တွေနဲ့စစ်သွေးကြွတွေအပြန်အလှန်တိုက်ခိုက်ခဲ့ကြတာလို့နာရာတီဝက်ပြည်နယ်အရာရှိတွေကပြောပါတယ်အဲဒီအကြမ်းဖက်စစ်သွေးကြွတွေဟာတပ်တိုင်းတွေကိုပြစ်မှတ်ထားပြီးတော့ဘုံထောင်ပေါက်ခွဲခဲ့တာကြောင့်တရက်စစ်မီးတွေလည်းပြတ်တောက်ကုန်ပါတယ်ကမ္ဘောဒီးယားနိုင်ငံမှာ1998ခုနှစ်ကခမာနီအုပ်ချုပ်မှုကိုအဆုံးသတ်ခဲ့တဲ့အထိမ်းအမှတ်အဆောက်အုံကိုဝန်ကြီးချုပ်ဟွန်ဆန်ကစနေနေ့မှာဖွင့်လှစ်ခဲ့ပါတယ်။ဒီအထိမ်းအမှတ်အဆောက်အုံဟာဖနမ်ပင်မြို့မြောက်ဘက်မှာတည်ရှိတာဖြစ်ပြီးခမာနီဆိုရပြုတ်ကျခဲ့တဲ့နှစ်20ပြည့်အထိမ်းအမှတ်အဖြစ်နဲ့ဖွင့်လှစ်လိုက်တာဖြစ်ပါတယ်။ခမာနီတွေဟာကမ္ဘောဒီးယားနိုင်ငံကို1990ပြည့်လွန်နှစ်ဒီကနေစပြီးတော့1998ခုနှစ်အထိအုပ်ချုပ်လာခဲ့တာဖြစ်ပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ဟာဒီခန်းနာကိုကျင်းကားပွင့်ဆေးဝါးဆုံဝတ်ဆုံပြီးတော့တက်ရောက်ခဲ့ပါတယ်ခင်ဗျာ။
စနေညနေခင်းရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ National Kali ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9:00နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံးကြရအောင်ပါ။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.